အစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမင်းပြအန်းနဲ့မြေပုံမြို့နယ်တို့မှာမနေ့ကအထိတိုက်ပွဲတွေပြင်းထန်နေပါတယ်။မြောက်ပိုင်းမဟာညီနောင်မဟာမိတ်သုံးဘွဲ့ကတော့2022စံပိုင်းကလေးကအပြစ်ရက်ဖို့ထုတ်ပြန်ထားပေမဲ့တပ်မတော်ဘက်ကရခိုင်မြောက်ပိုင်းကိုအင်အားအလုံးအင်းနဲ့ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေရတာဖြစ်တယ်လို့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်။သတင်းပြည်စုံကို VOA သတင်းတောက်ကိုသက်နိုင်ကတင်ပြပေးထားပါတယ်ရှင်။
ရခိုင်မြောက်ပိုင်းကမြို့နယ်၄ခုလောက်မှာပြီးခဲ့တဲ့ဇန်နဝါရီလ၁ရက်နေ့ကနေဒီနေ့ထိအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အချင်း၄၀နီးပါးတိုက်ပွဲဖြစ်ပေါ်ခဲ့ပြီးထိတွေ့မှုများစွာကတော့ရန်ကုန်စစ်တွေကလန်တျောက်ဖြစ်တယ်လို့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်
။ဟိုရန်ကုန်စစ်တွေဒီကလန်တျောက်မှာဆိုလို့ရှိရင်တော့ဒီစေရီရဲ့စစ်တရဲ့ပေါ့နော်အဲ့ဒီမြေတွေကတော့အဲ့ဒီမှာဒီမြန်မာမြို့နယ်ထိမှာတိုက်ပွဲဟိုဇန်နဝါရီ၁ရက်နေ့တနေ့ထိမှာကို၄ချိန်လောက်နောက်ပြီးလို့ရှိရင်ဒီတခြားနေရာတွေမှာလည်းပဲအဲ့ဒီမှာတိုက်ပွဲတွေဥပမာမြေပုံမြို့နယ်ထဲမှာဖြစ်တာရှိတယ်။ဟိုဒီရက်ပိုင်းမှာတော့ဒီအဲ့ဒီဟိုစစ်ပြန်ကာလန်တခြားမှာအထူးသဖြင့်တော့ဒီဟိုအန်းနဲ့မြေပုံကြားနောက်ပြီးလို့ရှိရင်ဒီဟိုဒီမင်းပြားနဲ့မြေပုံကြားပေါ့နော်အဲ့ဒီနေရာတွေမှာဒါတိုက်ပွဲတော်တော်များများဖြစ်တာတွေ့ရတယ်။ဒါမဲ့ဗမာစစ်တပ်ဘက်ကတော့သူတို့ဒီအာဒီဇန်နဝါရီလတရက်ကနေ7ရက်အတွင်းမှာပေါ့တော့အဲ့ဒီမှာဒီတို့ကတိကျတဲ့ကြာဆုံးမှုကတော့85ဦးရှိပြီးတော့ဒီတိကျတဲ့အရတာက24ဦးရှိတယ်။နောက်တိုက်ပွဲပေါင်းကတော့36ချိန်ဖြစ်ခဲ့တာပေါ့ဒီဇန်နဝါရီလဒီရက်ကနေ7ရက်ကြာမှာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလတရက်နေ့ကလေးကစတင်ပြီးတော့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့အနေနဲ့နှစ်လသက်တမ်းအပြည့်ရဖို့ထုတ်ပြန်ထားပေမဲ့တပ်မတော်ဘက်ကအင်အားအလုံးကြီးနဲ့ထိုးစစ်ဆင်လာတာကြောင့်ရခိုင်မြောက်ပိုင်းတိုက်ပွဲတွေပြင်းထန်လာရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။တို့ကျွန်တော်တို့ဘက်ကတော့ဒီနှစ်ဆန်းကလေးကစတင်ပြီးတော့မှကျွန်တော်တို့ဒါကိုခုခံကာကွယ်ရေးပုံစံနဲ့ပဲကျွန်တော်တို့သွားနေတာဖြစ်တယ်။နောက်ဒီပြဿနာတွေကိုကျွန်တော်တို့ငြင်းငြင်းချမ်းချမ်းနဲ့ဒါဖြေရှင်းနိုင်အောင်ဟိုညညာချက်လေးကျွန်တော်တို့ဘက်ကထုတ်ထားတာပေါ့နော်ဒါထိုးစစ်တယ်မလုပ်ဘူးဆိုတော့ညညာချက်ကိုထားပြီးတော့လက်တန်းတိုးထားတာရှိတယ်။ဒါတော့အဲ့ဒါကြောင့်လည်းပဲကျွန်တော်တို့ဘက်ကထိုးစစ်လုပ်တာလုံးဝမရှိဘူး။နောက်ဒီမြန်မာစစ်တပ်ဘက်ကတော့သူတို့ဒီအင်အားအလွန်အကျွံဖြစ်တဲ့နေမှုတွေနဲ့ဒီထိုးစစ်တွေထိခိုက်လာတာတွေကိုဟိုကျွန်တော်တို့ဘက်ကဒါခုခံကာကွယ်နေရတာဖြစ်တယ
်။အခုလိုရန်ကုန်စစ်တပ်ကလန်မပေါ်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရန်ကုန်ကိုပြည်စစ်နေတဲ့ကားတွေဟာလမ်းပိတ်ဆုံးမှုတွေနဲ့ကြုံတွေ့နေရပြီးတော်ရဲလာရဲခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကာသမာတူဦးကပြောပါတယ်။
အဲ့ဒါဆက်စင်းနေတယ်ဆိုလို့ရှိရင်တော့လုံးမရရင်တော့အဲ့ရအောင်လေအချွေလို့မရှိပါဘူးသူကတော့တင်ပြမှုဆိုလို့ကျွန်တော်ကရက်ကအောင်လို့ပြီ
မနေ့ကလည်းမင်းပြမျိုးနေနဲ့ရတဲ့တောင်မျိုးနေဖက်မှာအစိုးရတပ်ဖက်ကထိုးစစ်ဆင်တက်ခိုက်လာတာကြောင့်နှစ်ဖက်တိခိုက်တံရရတာတွေရှိတယ်လို့ခိုင်တုခါကစက်ပြောပါတယ
်ဩဟုတ်ကဲ့ခင်ဗျာဒီမနေ့ကဇန်နဝါရီလ12ရက်နေ့မှာတော့ဒီနေ့လေတနအိ20မိနစ်ကစတင်ပြီးတော့မှဒီမင်းပြမျိုးနေဟိုမြင်းသားရွာရဲ့အရှိတောင်ဖက်2ကီလိုမီတာလောက်ဘာမှရှိတဲ့တောင်ကန်းကိုဒီမြန်မာစစ်တပ်ဖက်ကနေပြီးတော့ထိုးစစ်တိုက်ခိုက်လာတာရှိတယ်။ဆိုတော့ဒီပထမဟိုထိုးစစ်ကတော့သူတို့တက်လန်သွားပြီးတော့ဟိုနောက်ပြီးတော့ဒီညနေ 3:20 မှာထပ်ပြီးတော့ထိုးစစ်ဆင်တာရှိတယ်။ပြီးတော့ပြန်ဆုတ်သွားတာပေါ့နော်။သူတို့ကအတိတ်အကြဆုံးတွေလို့ရှိတယ်။ဒါပေမဲ့အသေးစိတ်တော့မသိရသေးဘူး။နောက်တစ်ခုကတော့ဒီရသေးတောင်ဖက်မြို့နယ်ဖက်မှာလည်းပဲဒီဟိုတိုက်ပွဲတွေကြီးကြီးမားမားမရှိပေမဲ့လည်းဒီနေ့လေတနအိမ်20မိနစ်ကစပြီးတော့မှာဒီညနေ 6:00 ထိပေါ့နော်။အဲ့ဒီတနအိမ်24ကနေဒီညနေ 6:00 ဒီအချိန်မှာလည်းမဲကြီးအချိန်ပေါင်း130ကျော်လောက်ပြတ်ခတ်ခဲ့တာရှိတယ်။အဲ့ဒီမှာဒီခမ်းမ936 938ဒီစိုက်တယ်ဒီတေးတောင်ဒီဘက်နေပြီးတော့ဟိုပြစ်တာရှိတယ်။နောက်ပြီးလို့ရှိရင်ဒီတေးတောင်ဒီရေစိုးချောင်းပြူဟာကလည်းပဲအချိန်30ကျော်ပြစ်တာရှိတယ
်။အခုလိုရခိုင်လက်နက်ကန် AA ဖက်ကဆွဆွေးပြောဆိုရှက်တဲ့နဲ့ပတ်သက်ပြီးမေးမြန်းဖို့အနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးနဲ့တပ်မတော်တည်မှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံမဖြစ်ဆိုခဲ့တာလည်းဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာခုလိုတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အမျိုးနေနဲ့မြေပုံမျိုးနယ်တွေဖက်မှာစစ်ဗေးဆောင်ဥယျာဉ်အရင်က100လောက်သာရှိပေမဲ့အခုလက်ရှိရှင်မှာတော့400ကျော်ထိရှိလာတယ်လို့အမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေးကပြောပါတယ
်။ဟုတ်ကဲ့တိုးလာတယ်ဗျာအကုန်လုံးဟုတ်ပါ့ဗျ။အခုဆိုရင်400ကျော်ပေါ့ဒီဗျာ။တလက်ဖက်ကရဲ့နောက်ပြီးတော့ဒီမင်းလဲမောင်းပေါ့နော်။နောက်ဦးမေချောင်းအဲ့ဒီဘက်ကပြည်သူနောက်ပြီးတောင်ပေါ်ပါနေတဲ့ဒီချင်းတန်းတန်းကလည်းဒီကနေ့ဆက်ရအောင်နေပြီးတော့ခလုံးလာကြရတယ်ရှိတယ်။အဲမျိုးနေကတော့ဘာလို့ဒီမျိုးနေတွေကပါ
ပြီးခဲ့တဲ့2019ခုနှစ်မှာလေအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တစ်နှစ်လုံးနီးပါးတိုက်ပွဲတွေပြင်ထန်ခဲ့ပြီးတိုက်ပွဲတွေမှာရသားသေဆုံးသူ100ကျော်ထိရှိပါတယ်။အဲ့ဒီသေဆုံးသူတွေထဲမှာကလေးငယ်16ယောက်ပါဝင်တယ်လို့ကလေး36ယောက်ထိပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ UNICEF ကထုတ်ပြန်ထားပါတယ်။